တပ်ပုံတရင်တော့ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့အပေါ်တရှုလုံမှုနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာဟာအတိပင်မဲ့လွန်းတယ်လို့ကိုမင်းစရာဦးအလွတ်တရင်တော့ဒီအလွတ်တန်းတပ်ပုံတရင်တော့ဖြစ်လောက်ကန်နေတဲ့ဗီတင်ချေဆိုင်ပန်နော့စ်ပစ်ချာတပ်ပုံလုပ်ငန်းကုမ္ပဏီဒါရိုက်တာကပြောပါတယ်သူတို့အခြေအနေတွေပေါ်စိုးရိမ်မိကြောင်းနဲ့ပြန်လွတ်လာမယ်လို့ညွှန်လင်းမိကြောင်းလည်းပြောပါတယ်အပြည့်စုံကတော့ကိုကျော်ကျော်တင်းကပြောပြမှာပါ
ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုဂျာမနီနိုင်ငံဟမ်ဘတ်မြို့အခြေစိုက် GO မဂဇင်းအတွက်တပ်ပုံတင်သွားယူရင်းစက်တင်ဘာလ9ရက်နေ့ကကောက်ဆက်ဘဇားမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းလိုက်တာပါသူတို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုတရင်တော့ဗီဇာနဲ့မဟုတ်ဘဲကဘာလိုက်ခီးတဲ့ဗီဇာနဲ့ဝင်လာပြီးတော့တပ်ပုံတင်ရယူတာပဲလုပ်တာကြောင့်အယောင်ဆောင်မှုနဲ့အချက်အလက်အမှားဖော်ပြမှုအပြင်တရှိုလုံမှုနဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာပါအစီအချိန်ထိကိုမင်းစီယာဦးအလွတ်တန်းတပ်ပုံတင်တော့လုပ်နေတဲ့ပြည်တင်ခြေဆိုင်တပ်ပုံလုပ်ငန်းကုမ္ပဏီ Pandus Pictures ရဲ့ Director Adrian Evans ကတော့တချို့ဆိုတဲ့ဆွဆွဲချက်ကိုလုံးဝလက်မခံပါဘူး
။ Well, the espionage is absurd to be honest. You know, he's a professional
fighter. တချို့လုပ်တဲ့ဆိုတာကတော့အယူအဆအုံပြောရရင်အဓိပ္ပာယ်မဲလုံးပါတယ်ဗျာ။သူဟာတပ်ပုံတင်တော့လုပ်နေအသက်မွေးသူဖြစ်ပြီး Geo Magazine ကပေးတဲ့အလုပ်ကိစ္စနဲ့သွားတာပါ။သူဟာတချို့တယောက်ဖြစ်တယ်ဆိုတာဘာအထောက်ထားမှမရှိပါဘူးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလည်းဒါကိုသိရဆိုတာကျွန်တော်သိကြပါတယ်ကျွန်တော်တို့နဲ့ Geo Magazine ပေါင်းပြီးသူဟာတကယ်အစ်အမှန်ဓာတ်ပုံသတင်းတောက်ဖြစ်တယ်ဆိုတဲ့အထောက်ထားတွေအများကြီးပို့ထားပါတယ
်ကိုမင်းစရာဦးဟာ Pandus Pictures နဲ့တွဲပြီးအလုပ်လုပ်နေတာလဲတစ်နှစ်ခွဲလောက်ရှိပြီဖြစ်ပြီးသူဟာတကယ်ကိုထူးချွန်တဲ့ဓာတ်ပုံသတင်းတောက်တူဖြစ်တယ်လို့သူနဲ့လူကိုယ်တိုင်ဆုံတွေ့ဘူးအတူတွဲလို့ဖူးတဲ့ Adrian Evans ကပြောပါတယ်ကိုမင်းစရာဦးရဲ့ဓာတ်ပုံတွေဟာထိတ်တန်းဓာတ်ပုံသတင်းတော့တွေရဲ့ဓာတ်ပုံတွေနဲ့ဒန်းတူရှင်လို့ရတယ်လို့လည်းဆိုပါတယ်။ Adrian Evans ကတော့ကိုမင်းစရာဦးရဲ့အခြေအနေကိုစိုးရိမ်နေပြီးပြန်လွတ်လာမယ်လို့လည်းမျှော်လင့်နေပါတယ
်။ I would sincerely hope so. You know, I was expecting him to be most likely to be deported, but
ကျွန်တော်အစ်စ်မှန်မယ်တတိလို့မျှော်လင့်ပါတယ်။သူ့ကိုနိုင်ငံရင်းပြန်ပို့ဖို့များတယ်လို့ကျွန်တော်မျှော်လင့်ခဲ့တာပါ။ဒါပေမဲ့ဖြစ်မလာပါဘူး။အဲ့ဒါကြောင့်လေသူ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်စိုးရိမ်ပါတယ်။သူကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရိုဟင်ဂျာအကြက်တဲကိုတရင်သွားယူတဲ့မြန်မာနိုင်ငံသားဖြစ်တာကြောင့်ကျွန်တော်စိုးရိမ်တာပါ။ဒီပြဿနာရဲ့နိုင်ငံရေးအရာရှုပ်ထွေးမှုကြောင့်လေစိုးရိမ်တာဖြစ်ပါတယ်
။အခုကိုမင်းစရာဦးတို့နှစ်ဦးကိုအလုပ်ပေးလိုက်တဲ့ GO Magazine ဟာဂျာမနီမှာတော့မကဥရောပနိုင်ငံတွေမှာပါထင်ရှားတဲ့ Magazine တစ်စောင်ဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေထိုင်ပြီးမြမအရေးသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာနယ်ဇင်းဆရာတူဖြစ်သူဆိုင်ဝွန်ဆိုင်ကပြောပါတယ်။
တော့အမေကဩဇာကြီးတယ်လို့ပြောလို့ရမယ်ဗျာ။ဘာလို့လဲဆိုတော့ဒီပြင်သစ်နဲ့ဒီဂျမနီနိုင်ငံပေါင်းသူရဲ့ထုတ်ဝေမှုကတလောက်ဒီကောင်ငါးသိန်းလောက်တော့ရှိတယ်။ဆိုလက်စီမဂ္ဂဇင်းမှာငါးသိန်းဆိုတော့နည်းတဲ့ဥစ္စာမဟုတ်ဘူးလေ။အစောင်ရင်ငါးသိန်းတော့ထပ်တော့အဲ့ဒါအပြင်သူကအဲ့ဒီ illustration ပေါ့နော်။ဒီမာဖီးယားတို့တိုးပြီးအကြောင်းလို့ပါတော့အဲ့လိုတတ်တတ်တော့စောက်လို့သူကထုတ်ပြီးတယ်အဲ့လိုစောက်တယ်ဆိုတော့သူရဲ့ဩဇာတက်ကမှသူကကျွန်တော်တို့ဒီမှာ speaker ဆိုတာရှိတယ်ဗျာဟို time တို့ news feed တို့နဲ့သူကတူတော့ပါနော်အဲ့ဒါကလည်းအင်တာနက်ကြီးတဲ့ magazine type ပဲဆိုတော့သူကအဲ့ဒီဥစ္စာလေးကသူကအပြိုင်လောက်သူကလာတာဆိုတော့သူရဲ့ဩဇာတက်ကမှသူကတော့ကြီးတယ
်ဆောင်းဝန်ဆန်းပြောတော့ကိုဂျာမနီမှနေထိုင်သူနောက်တူဖြစ်တဲ့ဘာလင်တက္ကသိုလ်ကအငိမ့်စားကတိကဥက္ကမောင်စောကလည်းသဘောတူပါတယ
်ကျွန်တော်သိရတော့ကတော့သူကတော်တော်လေးနာမည်ကြီးတဲ့ magazine မှာတော့ပါပါတယ်သူကဟိုဒီကျွန်တော်တို့အမေရိကန်မှာရှိတဲ့ National Geographic လို့ဟာမျိုးနဲ့ခတ်စစ်စင်မယ်။နောက်ပြီးတော့သူ့မှာဟို GOTV တော့တက်တာရှိသေးတယ်။အဲ့ဒါကလည်းဟို National Geographic Channel လို့ဟာမျိုးပဲ။ကျွန်တော်လည်းသိကြပါရဲ့
။ဂျာတာဘီနီကသူတို့အတွက်အမကန်လျှောက်ထားတာကိုတရားရုံးကပယ်ချလိုက်တယ်လို့သူတို့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိနေဂျူတာမွိုင်းဘာရူဝါက AFP သတင်းဌာနကိုပြောပါတယ်။သူတို့နဲ့အတူအဖမ်းခံရတဲ့စုရဘင်္ဂလားဒေ့ရှ်တပ်ပုံဆရာတူဦးကတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့နှစ်ဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားတယ်လို့တမရရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကသူ့ရဲ့ Facebook မှာရေးထားပါတယ်။နိုင်ငံတကာကရူဝင်ကြားလို့ခေါ်သူမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမြန်မာသတင်းတောက်တွေသတင်းသွားယူတာမျိုးအရင်ကသတင်းမထွက်ခဲ့ဘူးသလိုဘင်္ဂလားဒေ့ရှ်မှာမြန်မာသတင်းတောက်တွေအဖမ်းခံရတယ်ဆိုတဲ့သတင်းမျိုးလည်းအရင်ကမရှိခဲ့ဘူးပါဘူးခင်ဗျာ။